ထိုင်းနိုင်ငံမှာတော့အထွေထွေရွေးကောက်ပွဲကိုမနေ့ဖြန်မကျင်းပသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်တဲ့အနေနဲ့ရွေးကောက်ပွဲတောင်းပန်ရှိသူတွေဟာမဲပုံးနေနဲ့မဲပြားတွေကိုစစ်ဆေးနေပါတယ်မဲဆရာရှင်တယောက်အနေနဲ့တယောက်ကိုနှစ်မဲပေးခွင့်ရမှာဖြစ်ပြီးတော့ဘန်ကောက်မြို့တဝမ်းမှာတော့မဲဆန္ဒနယ်33ခုရှိပြီးအားလုံးနဲ့အဆင်သင့်ဖြစ်နေပြီလို့ခရိုင်ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးကပြောပါတယ်ထိုင်းနိုင်ငံမှာမဲပေးနိုင်တဲ့မဲဆန္ဒရှင်ဥယျာဉ်52တန်းရှိပြီးတော့သူတို့ကလွှတ်တော်အမတ်နေရာ900အထက်မဲပေးကြမှာပါအောက်လွှတ်တော်အမတ်နေရာ400ကိုတော့တိုက်ရိုက်ရွေးချယ်မှာဖြစ်ပြီးတော့အထက်လွှတ်တော်အမတ်100ကိုတော့အချိုးကျကိုစားပြုစနစ် PR စနစ်နဲ့ရွေးချယ်သွားမှာပါထိုင်းနိုင်ငံမှာ2014ခုနှစ်ကစပြီးတော့စစ်တပ်ကအာဏာသိမ်းလာခဲ့ပြီးတော့လက်ရှိဝန်ကြီးချုပ်ဖြစ်တာဝန်ယူနေတဲ့ပရယုတ်ချန်အိုချာကဝန်ကြီးချုပ်ဖြစ်တာဝန်ယူလာခဲ့တာပါဒီရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေဘက်ကအနိုင်ရဖို့အလားအလာကောင်းနေပြီးတော့လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာရှုံးနိမ့်မှုအခြေအနေရှိနေတဲ့အတွက်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုတွေလည်းရော့ကျသွားဖို့ရှိနေတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ